တာလပြစ်နျူကလ িয়ার လက်နက်သဘောတူစာချုပ်ကိုရုရှားဘက်ကချိုးဖောက်တာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဒီသဘောတူစာချုပ်ကနေနှုတ်ထွက်ဖို့လုပ်မှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောလိုက်ပါတယ်။ဒါပေမဲ့ရုရှားဘက်ကဘယ်လိုချိုးဖောက်ခဲ့သလဲဆိုတာကိုတော့သူကအသေးစိတ်မပြောခဲ့ပါဘူး။ရုရှားစိုးရဘက်ကတော့ဒီသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်တာဟာအန္တရာယ်ရှိတဲ့ခြေလှမ်းတရားဖြစ်တယ်လို့ဒီကနေ့မှာပြောလိုက်ပါတယ်။ဒီသဘောတူစာချုပ်ကို1980ပြည်လွန်နဲ့နောက်ပိုင်းကာလတွေကဆွေးနွေးသဘောတူခဲ့တာဖြစ်ပြီးတော့နိုင်ငံလုံးကတာတိုနဲ့တာလက်ပစ်နျူကလ িয়ার နဲ့တိုက်ခိုက်ရေးဒုံးကျည်တွေကိုဖျက်သိမ်းဖို့သဘောတူခဲ့တာဖြစ်ပါတယ်။ရုရှားကဒီသဘောတူညီချက်ကိုချိုးဖောက်ခဲ့ပြီးသူတို့ဟာနှစ်ပေါင်းများစွာကလေးကချိုးဖောက်ခဲ့ကြောင်းသူတို့ဘက်ကဒီနျူကလ িয়ার သဘောတူညီမှုကိုချိုးဖောက်တာကိုကျွန်တော်တို့ခွင့်ပြုမှာမဟုတ်လို့ကျွန်တော်တို့ကိုခွင့်မပြုထားတဲ့လက်နက်တွေကိုလည်းပြုလုပ်သွားမှာဖြစ်တယ်လို့တမထရမ့်ကနဗာရာပြည်နယ်အခုမျိုးကလူလူစုဝေးမှုတွင်မှာပြောကြားခဲ့တာပါ။ရုရှားနဲ့တရုတ်ကဒီလက်နက်တွေထုတ်လုပ်တာကိုရပ်တန့်ဖို့သဘောမတူဘူးဆိုရင်အမေရိကန်အနေနဲ့လက်နက်တွေထုတ်လုပ်သွားမှာဖြစ်တယ်လို့တမထရမ့်ကပြောပါတယ်။ရုရှားဘက်ကတော့သူတို့အနေနဲ့သဘောတူစာချုပ်ကိုချိုးဖောက်ခြင်းမရှိဘူးဆိုပြီးတော့ညှင်းဆိုပါတယ်။တရုတ်နိုင်ငံကတော့ဒီသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားခြင်းမရှိပါဘူး။ရုရှားနိုင်ငံဟာ NATO မှာမိတ်တပ်ဖွဲ့တွေကိုချင်းချောက်ဖို့မြေပြင်ကနေပြစ်လွတ်တဲ့ပဲရင်းဒုံးတွေကိုနေရာချတပ်ဆင်ခြင်းအဖြစ်စာချုပ်ကိုချိုးဖောက်နေတယ်ဆိုပြီးတော့အမေရိကန်ဘက်ကအရင်ကဆွဆွဲခဲ့ပြီးရုရှားဘက်ကလည်းအမေရိကန်ရဲ့ဒုံးကျည်ကာကွယ်ရေးစနစ်တွေကသဘောတူစာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့အပြန်အလှန်ဆွဆွဲပါတယ်ခင်ဗျာ။